တမရော်ကားဝေးဦးစည်းချုပ်ယုံကဒီနေ့သတင်းထုတ်ပြန်ရမှာရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့အနောက်မြောက်ဘက်မီတာ4000အကွာမှာတအန်းလွတ်မြောက်ရေးတမရော် DNN နေတက်ဆွဲထားတဲ့တောင်ရိုးဖျားကုန်းနေရာကိုတမရော်ကရယူနိုင်ခဲ့တယ်လို့ပြောထားပါတယ်တိုက်ပွဲအတွင်းတမရော်သားတွေထိခိုက်ဒဏ်ရာရတာကြာဆုံးတာတွေရှိခဲ့ပေမဲ့အရေးအတွက်ကိုတော့သတင်းထုတ်ပြန်မှုမရှိဘူးလို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းက RFA ကိုပြောပါတယ
်တို့ဘက်ကတော့ဒီတချို့ပေါ့လေဖိကြိုက်ကြံရရရှိမှုရှိတယ်ကြာဆုံးမှုလည်းရှိပါတယ်ကျွန်တော်တို့ဟိုလူကြီးတော့တိတ်မမြအောင်ကြာဆုံးမှုဖိကြိုက်ကြံရမှုတော့ရှိပါတယ
်နမ်ဆန်မျိုးဟာအစိုးရအဖွဲ့ဌာနဆိုင်ရာတွေရုံးဆိုင်ရာမျိုးတစ်မျိုးဖြစ်ပြီးနမ်ဆန်မျိုးရဲ့အဓိကနေရာဖြစ်တဲ့တောင်ရိုးဖျားကုန်းမှာ TNN တွေကတက်ဆွဲထားခဲ့တာလို့တက်မတော်ကဆိုပါတယ်အဲ့ဒီနေရာမှာ TNN တွေနဲ့စက်တင်ဘာလ23ရက်နေ့ကနေ16ရက်နေ့အထိတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်တိုက်ပွဲကာလအတွင်းတက်မတော်ကနေ့စဉ်ရဟတ်ရင်3လေးစီးနဲ့တစ်နေ့3ကြိမ်ပြစ်ခတ်ခဲ့တာရှိတယ်လို့ဒေသခံတွေကပြောကြားပါတယ်နှစ်ဖက်တိုက်ခိုက်မှုတွေကြားဖျားကြီးကျေးရွာအုပ်စုအတွင်းကနေအိမ်တလုံးအတွင်းလက်နက်ကြီးကျလို့အသက်60အရွယ်ဦးအိုက်ထွန်းဆိုသူဟာလက်နက်မှန်ပြီးသွေးလွန်လို့သေဆုံးခဲ့ရပါတယ်ဒီလေးရက်အတွင်းတိုက်ပွဲကြောင့်ကလေးငယ်တဦးနဲ့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီးနေအိမ်နှလုံးဖြတ်စည်းခဲ့တယ်လို့တောင်ရိုးဖျားကုန်းတဝိုက်ကကျေးရွာတွေမှာနေထိုင်ကြတဲ့ဒေသခံ2000ကျော်နေရွှန့်ခွာခဲ့ကြရတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဝင်ဦးသိန်းစော်ကပြောပါတယ် TNN နေတက်တွေဟာနန်းဆန်မျိုးနယ်အတွင်းအမာခံတက်ဆွဲထားတာမရှိပဲရွေရှားသွားလာနေကြတာဖြစ်ကြောင်းဦးသိန်းစော်ကဆက်ပြောပါတယ
် TNN လေးကစဖတ်တဲ့ယနေ့ထိသူတို့ကပြည်ညာမအမာခံတက်ကသူတို့မတက်မွှဲဘူးကြွလျာပဲသူတို့လုပ်နေလားကြံသေးတဲ့အနေချင်းလူတွေအတော့အဲ့ဒီမှာနေခဲ့တယ်နေတဲ့အချိန်မှာတက်ကတော့အလူတက်လာပဲရွာသားတွေကနေတစ်ဖြစ်ပေါ့နော်မတက်ဘူးတိုးထားတယ်ဒါပေမဲ့တက်ကတော့အလူတက်လာတဲ့အခါကျတော့ဟိုအပေါ်ကစောင့်နေတဲ့ရေဘောကသူတို့ပြတ်၁၂ယောက်လောက်ပဲလာမှုတည်တော့ဘူးအလူမီလေးတွေပေါ့နော်ပြစ်ထက်လိုက်တာတမလို့ဖက်မှာတတော်လေးအကျထိသွားတာအလူလေးတွေပေါ့နော်ဖတ်တယ်အများကြီးဒီမှာရှိနေတယ်ဆိုတော့မှဟိုမှာမြို့ပေါ်ကလမ်းတစ်ပင်ပို့မြို့ပေါ်ကလက်လက်ကြီးနဲ့လမ်းထု
ကြည့်သူစစ်အဖွဲ့တွေက TNN နေတက်တွေအများပြားတက်ဆွဲထားတယ်ဆိုတော့သတင်းမှားပေးခဲ့တာကြောင့်တမတော်ကသွားရောက်တိုက်ခိုက်ခဲ့တာလို့ဦးသိန်းစော်ကဆိုပါတယ်တိုက်ပွဲတွေပြီးတဲ့နောက်တောင်ရိုးဖျားကုန်းမှာပြစ်ကျင်း45ကျင်းတွေ့ရတယ်လို့တက်မတော်ကသတင်းထုတ်ပြန်ပါတယ်တအန်းလွမြောက်ရေးတက်မတော် TNN တွေကို RFA ကဆက်သွယ်ခဲ့ပေမဲ့လည်းပြောရေးဆိုခွင့်ရှိသူဘုံမူမိုင်းအိုက်ကျော်ကအစည်းအဝေးတက်နေတာကြောင့်ပြန်လည်ဖြေကြားနိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်နမ်ဆတ်မျိုးနယ်အတွင်းကတိုက်ပွဲတွေဟာတက်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနှစ်ဖက်စလုံးကအပြစ်ရထားတဲ့အချိန်မှာဖြစ်ခဲ့တာပါဩဂတ်လ15ရက်နေ့နောက်ပိုင်းတိုက်ပွဲတွေအတွင်းဒေသခံတွေရဲ့ကားတွေမီးရှို့ခံခဲ့ရတဲ့မန္တလေးမူဆယ်ပြည်တော်စုလမ်းမကြီးဘေးကတောင်ကုန်းတွေမှာနေရာယူထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတက်မတော်ကရှင်းလင်းခဲ့ပြီးဖြစ်တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။ဒါပေမဲ့လုံခြုံရေးကိုယာနုံကြည့်အာမခံလို့မရသေးဘူးလို့သူကပြောပါတယ
်။တချို့နေရာတွေကတော့ဘလို့ပဲဖြစ်ဖြစ်ပြက်လုံငန်းလုံဆောင်နိုင်တဲ့လူတွေကတော့လူမျိုးရောက်၃ရောက်လောက်နေလဲလမ်းမကြီးပေါ်တက်လာလို့ရတာပဲလေ။တရားရာခိုင်နှုန်းဖိတ်ချပြီးတော့ကျွန်တော်တို့ဒါအာမခံလို့မရပါဘူးဗျ
။ပြည်တော်စုလမ်းမကြီးအနီးကွတ်ခိုင်မြို့နယ်နန်းဖက်ကကျေးရွာမှာနေထိုင်သူတအူးပြောတာက
ဒီမော်ဘက်မှာဆိုပြီးတော့မှအပြစ်ခံနေကြတယ်ဆိုပြီးတော့တမန်မင်းရတဲ့အိမ်မှာနေသွားပြီဗျ။စားလက်နဲ့ဝေးတော့အဝေးရနေပဲမိခိုးလေးပါလေးတွေ့ရတာ။အဲအရှင်မောအဖွဲ့ဆိုသူတို့ကဟိုမိုးကုတ်မိုးမိတ်ဘက်ကလာပြီးတော့မှအိမ်မှာဒီတောင်ပေါ်မှာရှူတင်နေဖွဲ့လေ။
လက်ရှိတိုက်ပွဲတွေကြောင့်ဒေသခံတွေနေရမပြန်ရဲသေးတဲ့ရွှေမော့ကျေးရွာဟာလီစုတိုင်းသားတွေနေထိုင်ကြတဲ့ကျေးရွာလို့ဆိုပါတယ်။လုံခြုံရေးအခြေအနေအရသူကတော့အမိထုတ်ဖို့မပြောလိုတာလို့ပြောပါတယ်။တမတော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး၅ခုမှာအခုလ22ရက်နေ့အထိအပြစ်ရထားပြီးမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့သူတို့လှုပ်ရှားရရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအော်တိုဗလ8ရက်နေ့အထိအပြစ်ရထားပါတယ်ရှင်။ကျွန်မဝေမာထွန်းပါ